မြန်မာနိုင်ငံကိုပြန်ပို့ခံရမယ့်အရေးစိုးရိမ်ချက်ကြောင့်အိန္ဒိယမှာခိုးလုံနေကြတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်ဘက်ကိုနယ်စပ်ထွက်ကြောင်းဝင်ရောက်လာကြပါတယ်။ရိုဟင်ဂျာတိုက်နှက်ချီခိုးလုံနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ဖို့လူမောင်းခိုးကူးသူတွေကိုငွေပေးပြီးလာကြရတယ်လို့လည်းအိန္ဒိယဘက်ကနေထွက်ပြေးလာတဲ့ဒုက္ခသည်တွေကပြောပါတယ်။အိန္ဒိယနို Tani Piampo Kayame, she so yin jajang. Bangladesh Peku, Trapi Lani Jabari. Didrimba de drink. Bangladesh Nanga, Gossip Bazaga. Rohingya Doka de Sakanigu, Shavla Jade, Doka de Town, Tonya Shibari. India Gani, Trapi Lade. Rohingya Doka de Zakia, who sing a Kulu Piovari.
ညီမငယ်ကိုဘယ်လိုပြန်လို့ရမလဲအကျန်းဖတ်မှုတွေကဖြစ်နေသေးပါငြိမ်းချမ်းသွားမှပြန်လို့ရမှာလို့သူကပြောသွားတာပါအိန္ဒိယအစိုးရကနှစ်ထောင်ဆယ်ရှစ်ခုနှစ်အတွင်းရိုဟင်ဂျာဒုက္ခသည်နှစ်ရာကျော်ဖမ်းဆီးခဲ့ပြီးဒီရေအတွက်ကနှစ်ပေါင်းများစွာအတွင်းအများဆုံးအစီအတွက်ဖြစ်ပါတယ်လက်ရှိအိန္ဒိယမှာနေထိုင်နေကြတဲ့ရိုဟင်ဂျာမွတ်စလင်၄000လောက်ရှိနေတာပါကုလသမဂ္ဂဒုက္ခသည်များဆ
တခြားအကူအညီတွေတော့မရဘူးလို့လည်းဒုက္ခသည်တွေကပြောပါတယ်။အိန္ဒိယကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာခဲ့တဲ့ကမဲဟူစိန်ကအခုလိုပြောပါတယ
်။အိန္ဒိယမှာတဲ့အရာတွေကတော့ဟောရယူနီဆာရခနောစကတ်ဘာမတော်တော့ယူနီဆာရကမတော်ဒီကတ်ဒီ
အိန္ဒိယနိုင်ငံထဲမှာကျွန်တော်တို့ကိုအစိုးရကရောကုလသမဂ္ဂကရောကူညီတာမရှိပါဘူး။ကလသမကဒုက္ခသည်များဆိုင်ရာရုံးကလုတ်ပေးတာတခုကတော့ကျွန်တော်တို့ကို ID ကတ်တွေပေးထားတာပါ။ဒါကြောင့်ကျွန်တော်တို့အနေနဲ့ဖျားဝတ်ပြနိုင်တယ်။သွားလို့လာလို့ရတယ်။ရဲတွေကနှောက်ယှက်ပေးတာမရှိပါဘူး။အခုတော့ကျွန်တော်တို့မြန်မာပြည်ကိုပြန်ပို့ဖို့ပြောထားတဲ့အစိုးရဘက်ကဖျားပေးတာတွေရှိနေပါတယ
်။အိန္ဒိယနိုင်ငံတွင်မှာရိုဟင်ဂျာတွေရောက်ရှိနေထိုင်နေကြတာနှစ်နှစ်ချီရှိခဲ့ပါပြီ။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်အောက်တိုဘာလကတည်းကဒီနှစ်ဇန်နဝါရီလမှာတည်းကအိန္ဒိယအစိုးရကရိုဟင်ဂျာဒုက္ခသည်12ဦးကိုမြန်မာဘက်ပြန်ပို့ခဲ့တယ်လို့ရိုဟင်ဂျာဒုက္ခသည်တွေကိုစီးရင်ကောက်တာတွေလည်းလုပ်ခဲ့ပါတယ်။ဒီနောက်မှာတော့တဟနေပြန်ပို့ခံရမယ့်အရေးစွန့်ရင်ကြတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ကိုမောင်ခိုကူးသူတွေအခုအညီနဲ့ထွက်ပြေးလာကြတာလို့ဒုက္ခသည်တဦးဖြစ်တဲ့ရာမက်ဦးလာကပြောပါတယ
်။အားရအိန္ဒိယတနစီစေဂျေဒအရှိတဲ့အာဆူရီဂိုရီယာရဲ့ဘော်ဒါ
အိန္ဒိယဘက်ကနေနေဆက်ကိုခုဖြတ်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုဝင်လာတာပါတဲ့ဒီကိုလာဖို့အတွက်မောင်ခိုလမ်းကြောင်းကလုပ်ပေးသူတွေကိုပိတ်ဆံပေးရပါတယ်သူတို့အတွက်တိတ်ကိုခက်ခဲကြမ်းတက်နေဘင်္ဂလားဒေ့ရှ်ကိုရောက်ဖို့အတွက်၈ရက်၉ရက်လောက်ကြာပါတယ်လို့ပြောသွားတာဖြစ်ပါတယ်အိန္ဒိယကရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုဆက်ပြီးတော့ထွက်ခွာလာနေကြဆဲဖြစ်ပါတယ်အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာကလင်းငယ်18ဦးအပါအဝင်ရိုဟင်ဂျာမွတ်စလင်32ဦးတို့တောင်းတင်နေပြီးဘယ်ဘက်ကမှလက်မခံသေးဘူးလို့လည်းဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကမနေ့တနင်္လာနေ့မှာပြောတဲ့အကြောင်း AFP သတင်းကဖော်ပြပါတယ်။အိန္ဒိယဘက်ကနယ်စပ်မှာရွေးဖြင့်တဲနှလုံးပေးထားပြီးဒုက္ခသည်တွေလက်ရှိနေထိုင်နေကြပါတယ်။အိန္ဒိယနိုင်ငံဂျမ္မူးနယ်ကက်ရှမီးယားပြည်နယ်ကနေဇန်နဝါရီလ16ရက်နေ့မှာပထမအတုပ်ရောက်လာခဲ့တာလို့ဘင်္ဂလားဒေ့ရှ်နေသားဆောင်တပ်မှူးဒုတိယဗိုလ်မှူးကြီးဂိုလန်ခါဘီယာက AFP ကိုပြောပါတယ်။အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကအချင်းချင်းတာဝန်ရှိသူတွေလည်းပြီးခဲ့တဲ့တနင်္ဂနွေနေ့ကရိုဟင်ဂျာဒုက္ခသည်တွေအရေးအစီအဝေးထိုင်ကြပါတယ်။အိန္ဒိယရဲ့ချက်မရေးဆောက်ရှောက်မှုကနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကအထောက်အထားထုတ်ပေးထားတဲ့ဒုက္ခသည်တွေကိုအိန္ဒိယဘက်ကလက်ခံဖို့ဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုနေတာပါရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတရားဝင်လက်မခံတဲ့မြန်မာအစိုးရဘက်ကတော့အိန္ဒိယဘက်ကပြန်ပို့သူတွေကိုဘယ်လိုပုံစံလက်ခံခဲ့တယ်လဲဆိုတော့ရှင်းရှင်းလင်းလင်းမသိရပါဘူးဒါပေမဲ့မြန်မာဘက်ကထွက်ပြေးရသူတွေအလုံးကိုစီစစ်ပြီးပြန်လက်ခံမယ်လို့ပြောဆိုထားပေမဲ့ဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့တိမ့်နေချီတဲ့ရိုဟင်ဂျာတွေကတော့ဌာနေပြန်နိုင်ဖို့အတွက်ရိုဟင်ဂျာအဖြစ်အတိအမှတ်ပြုဖို့နိုင်ငံသားဖြစ်ရေးအမှတ်ခံချက်ပေးဖို့တောင်းဆိုနေကြပါတယ်ရှင်